ရခိုင်ပြည်နယ်မှာတော့တရက်ထဲဆန်ချိန်ကျိုးအောင်ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်လာခဲ့တာကြောင့်ကာကွယ်ရေးအစီအမံတွေကိုတိုးမြင့်လိုက်ပေမဲ့လည်းရောဂါကူးစက်မှုတွေတိတ်မများတဲ့ရန်ကုန်မန္တလေးစတဲ့ဒေသတွေမှာတော့ကျမရဲ့အတွက်ကျူတင်ကာကွယ်မှုတွေအားနည်းနေတဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။ကျွန်တော်ကတော့မြန်မာသတင်းပညာသိပ္ပံကျောင်း MGI ကအလုပ်ပြင်သတင်းဖောက်မိုင်းရင်နေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြည်ပခီးသွွားရသူနဲ့မရှိယောဂါဖြစ်တဲ့သူနဲ့ထိတွေ့မှုတွေမှတ်တမ်းလည်းမရှိသူတယောက်ကနေကူးစက်မှုတွေစတင်ခဲ့ရမှာဒီတစ်ပတ်ထဲမှာတော့24နာရီအတွင်းလူပေါင်း190တဲ့အထိဆန်းချင်းတင်ခဲ့ပါတယ်။ယောဂါကူးစက်မှုတွေတိတိတသာတိုးလာတဲ့နောက်ပိုင်းမှာတော့ပြင်းတဲ့ခုလုံးမှာလဲမလို့အရင်အိမ်ထဲကအိမ်ပြီမထွက်ဖို့အမိန့်ထုတ်ထားရပါတယ်။ရခိုင်ပြည်နယ်ကကူးစက်မှုတွေနဲ့ဆက်နွယ်ပြီးတခြားဒေသမှာလဲလူနာသစ်တွေထပ်မံတွေ့ရှိထားပါတယ်။စစ်တွေကနေပြန်လာသူနှုတ်ယောဂကူးစက်ခံရကြောင်းအတည်ပြုထားတဲ့ရန်ကုန်မြို့မှာတော့ပြုခံနေကြမှာရခိုင်ပြည်နယ်ကတတိယမြို့ကြောင်းအစိုးရမှုတွေလည်းထွက်ပေါ်လာနေပါတယ်။
ဆိုရင်မူကတော့ရှိရပါတော့။ဒါလို့လည်းဆိုအခုကြည်တွင်းမှာအခုပေါ်ရနိုင်ငံကနေရှိနေဆိုရှင်တော့ကိုမြန်မာပြည်ကတော့တိတ်တော့ပေါ့နော်။အစိုးရတော့မဟုတ်ဘူးဆိုပေမဲ့ဒါပေမဲ့ဖြစ်လာမှာအရင်ဆိုရင်လေအဲ့ဒီကယောဂတွေကပြုံးမယ်ဆိုလို့ရှင်မြင်ရတဲ့ယောဂလက္ခဏာတွေမဟုတ်ဘူးလေ။ကုနိုင်လည်းပေါ့နော်။အဲ့ဒီကိုအများကြီးဆိုရင်လေဆိုရင်လည်းတကြမလို့ပြည်သူလူထုအနေနဲ့ပေါ့နော်။ဝိုင်းဝန်းပြီးတော့ဒီမတ်ကိုတိတိကျကျတက်မယ်လက်တည်စီမယ်ဆိုရင်တော့ဒီယောဂကကွယ်မှုကတော့ရှိမှာပေါ့နော်
။ရန်ကုန်မြို့ခံမအိမှုရာဆွေလိုပဲကယောဂအန်ဒီရဲ့ကိုဆိုရင်နေတဲ့ကိုရဲထွန်းကျော်ကတော့မြို့ခံတွေကြားကျမရဲ့အတွက်ကျူတင်ကာကွယ်မှုတွေအားနည်းနေတော့ပဲလို့ပြောပါတယ
်။ဟိုနေ့စဉ်လှုပ်ရှားသွားလာတာတော့တင်းနေသွားလိုက်အိမ်ပြန်လိုက်ပေါ့နော်။ဒါပေမဲ့တင်းနေသွားရင်လည်းလိုင်းကားနဲ့သွားတာဆိုတော့ဘိုင်းမှာလည်းတချို့လူတော်တော်များများအဲဒီမက်မတကြောင်လေ။တချို့ကတော့မက်ကိုလုံးလုံးမပါကြောင်။အဲကြောင့်လို့ဆိုရင
်အဓိကအမျိုးကြီးတစ်ခုဖြစ်တဲ့မန္တလေးမှာလည်းရခိုင်ပြည်နယ်မှာကူးစက်မှုတွေတိုးလာခဲ့တာကြောင့်ဆိုရင်နေတဲ့သူတွေရှိပါတယ်။
အဲကျွန်တော်တို့ဒီလက်ရှိကိုဗစ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတော်တော်လေးကိုအထူးပဲပြန်ပြောရင်စိုးရိမ်ပါတယ်အခုအနေထားကတော့ကျွန်တော်တို့ကပြန်ပြောရင်ဒီရခိုင်ဒေသမှာတနေ့တနေ့ကိုပြန်ပြောရင်ဟိုကိုဗစ်ကူးစက်ရောဂါသတင်းတွေကျွန်တော်တို့တွေ့နေရတယ်ပေါ့အဒီနေ့ဆိုရင်ဒါအလောက်80ဒီတခါမှမကြောက်ဘူးတဲ့သတင်းတွေဒီတက်လာတဲ့အတွက်ပြန်ပြောကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်ပါတယ
်မြန်မာနိုင်ငံမှာကိုဗစ်ရောဂါစတင်တွေ့ရှိခဲ့တဲ့မလနောက်ပိုင်းကစပြီးဆက်ရုံအလုပ်ရုံတွေနဲ့လူစုလူဝေးတွေပိတ်ပင်ကန့်တက်ခဲ့ပေမဲ့လည်းကူးစက်မှုတွေရောကြလာတဲ့နောက်ပိုင်းမှာတော့ကန့်တက်တချို့ကိုပြန်လည်ဖြေလျှော့ပေးခဲ့ပါတယ်။ဂျာမန်ရေးကန့်တက်ချက်နဲ့အညီအထက်တန်းကျောင်းတချို့ကိုလည်းပြန်လည်ဖွင့်လှစ်ခွင့်ပြုသလိုစုဝေးခွင့်ကိုလည်းလူ30ဦးအထိခွင့်ပြုထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကစပြီးကူးစက်မှုတွေရုတ်တရက်တိုးလာခဲ့ပြီးနောက်ပိုင်းမှာတော့တနင်္ဂနွေလုံးမှာရှိတဲ့ကျောင်းတွေကိုလည်းပြန်လည်ပိတ်ထားရပါတယ်။ရန်ကုန်မြို့ကဆေးပညာရှင်ဒေါက်တာမင်းဦးဒီကတော့ကျမရဲ့အတွက်လိုက်နာဖို့လိုအပ်ချက်တွေရှိနေတာကစိုးရင်စရာကောင်းတယ်လို့တတိပေးပါတယ်
။ကျောင်းလေးဖွင့်ပြီးကျောင်းဖွင့်လာတော့မှဖေဖေနဲ့စတာပေါ့။ဒါဆိုကျောင်းရဲ့ပြင်ပမှာလူတွေတအုံကြီးထိုင်နေ။နော်အထင်ကျောင်းကကားလဲဝင်ရောယူရောဆို6ပေ6ပေ6ပေ6ပေပြသွားတော့ဒါရဲ့ထူးထီးရောက်ပါမလားဆိုတာမျိုးစဉ်းစားတာပေါ့နော်။အခုလိုပဲစားတော့ဆိုင်နေမှာအလေးရနေကန့်ထားတယ်။ဒါပေမဲ့ဆိုင်ငယ်စီးပြီးနောက်လူတွေခွာလာတယ်။ပတ်စုံထိုးပြီးခဲဆိုင်တော့ဒီချဲချက်မှာကွာတော့ဒါမထိရောက်တော့ဘူးလေ။ဆိုတော့တောက်လျှောက်တစ်ချိန်လုံးဒီနေ့ငါစထွက်တယ်ကွာလူတွေနဲ့6ပေ6ပေခွာသွားရင်တော်တော်လေးကိုကျွန်တော်ကာကွယ်နိုင်တ
ယ်။ရခိုင်ပြည်နယ်မှာကူးစက်မှုတွေတဟုန်ထိုးများလာခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကမိန့်ခွန်းပြောရမှာလဲရန်ကုန်လူထုကြားနှာခေါင်းစည်းမိုးတာလို့ကာကွယ်မှုတွေမှာအားနည်းနေတာကိုထည့်သွင်းပြောဆိုခဲ့ပါတယ်။ကက်ယောဂအနေနဲ့ကျူတင်ကာကွယ်ဖို့အတွက်တကူရေးတန့်ရှင်းရေးကိုကျူဆိုင်ဖို့တက်နေတဲ့များအပြင်မထွက်ကြဖို့လူစုလူဝေးမလုပ်ဖို့နဲ့လူချင်းခက်ကကွာနေဖို့စတဲ့အခြေခံစီးမြင်တွေကိုလည်းလိုက်နာဖို့လည်းတိုက်တွန်းထားပါရခင်ဗျာကျွန်တော်ကတော့မြန်မာသတင်းပညာသိပ္ပံကျောင်း MGI ကအလုပ်တင်သတင်းထောက်မှန်းရည်နေဖြစ်ပါတယ်